တော်တဲ့ရှင်များမင်္ဂလာပါဘုရားဘက်မှာတော့ဆံမကြိတ်ခွဲရသေးတဲ့စပားတွေကိုတရုတ်ကမှောင်ကိုပို့နေတဲ့ကိစ္စနဲ့ပတ်သက်ပြီးတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဘလူးမူဝါဒမျိုးတွေချမှတ်တဲ့ဆိုတဲ့အကြောင်းတွေကိုပါဆက်လက်တင်ပြသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစပြီးလက်ရှိအချိန်အထိဆံစပားလောကမှာပွက်လွန်ညံနေတဲ့ပြဿနာတစ်ခုဖြစ်နေပါတယ်။ဘာလဲဆိုတော့တရုတ်ဘက်ကဆံမကြိတ်ခွဲရသေးတဲ့စပားတွေကိုအများအပြားတင်ပို့နေတဲ့ကိစ္စပါတရုတ်ကိုစပားတွေတင်ပို့နေတဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ခံအနေအထားကိုတင်ပြရရင်ဟိုးရင်ကလေးကစပားကိုပြည်ပတင်မှုမှုတွေရှိနေခဲ့ပါတယ်။ဒါပေမဲ့နည်းနည်းပါပါလောက်ပဲဆိုတော့လူလဲသိမ့်မသိတလို့ပြဿနာတစ်ခုအဖြစ်လဲဘသူကမှကြီးကြီးကျယ်ကျယ်ကန့်ကွက်ပြောဆိုတာတွေမရှိခဲ့ပါဘူး။ဒါပေမဲ့မနစ်ကမိုးစပားပေါ်ချိန်မှာတော့မကြိတ်ခွဲရသေးတဲ့စပားတွေကိုတရုတ်ဘက်ကတင်ပို့မှုကပမာဏတော်တော်များခဲ့ပါတယ်။တရုတ်ကုန်တယ်တွေကိုယ်တိုင်ကကိုယ်စားလှယ်တွေထားပြီးတော့ပါစပားတွေကိုပြည်တွင်းရဲ့ကာလပေါက်စေးတဲ့အများကြီးပို့ပေးပြီးလာဝယ်ခဲ့ကြပါတယ်။ဆန်စပားအတိုင်းဝိုင်းရဲ့ပြောကြားမှုအရတော့မနစ်ကမိုးစပားပေါ်ချိန်မှာတရုတ်ဘက်ကတင်ပို့ခဲ့တဲ့စပားပမာဏဟာတန်ချိန်တန်းနဲ့ချီတယ်လို့သိရပါတယ်။ဒီလိုဖြစ်ခဲ့တဲ့အပေါ်မှာဆန်စပားလုပ်ငန်းရှင်အသင်းအဖွဲ့တွေဘက်ကစပားကိုမကြိတ်ခွဲပဲပြည်ပတင်ပို့တာကိုတားဆီးပေးဖို့ဆိုပြီးအစိုးရကိုတောင်းဆိုခဲ့ကြပါတယ်။သူတို့တင်ပြတဲ့အကြောင်းပြချက်တွေကတော့ပြည်ပမှာစပားတွေနှဲသွားတဲ့အတွက်ဆန်ဆက်တွေလုပ်ငန်းလည်ပတ်မှုထိခိုက်တယ်အကျိုးဆက်အနေနဲ့ဆန်ဆက်လုပ်သားတွေအလုပ်အကိုင်အခွင့်အလမ်းဆုံးရှုံးနေပြည်ပဆန်ဖူလုံမှုထိခိုက်တယ်ဆိုတာတွေပဲဖြစ်ပါတယ်ဒီကိစ္စဟာဒီမာရင်ပြီးမသွားပဲအခုနှစ်မှလည်းပြန်ပြီးပေါ်လာပြန်ပါတယ်အခုနှစ်မိုးစပားမပေါ်ခင်တလားလောက်အချိန်မှာစပားတွေကိုတရုတ်ဘက်ကတင်ပို့မှုပြန်ပြီးများပြားလာပါတယ်တရုတ်ကုန်တယ်တွေဘက်ကပြည်တွင်းပေါက်ဈေးတဲ့ဈေးတွေအများကြီးပို့ပေးပြီးဝယ်နေကြတာဖြစ်ပါတယ်ဒီအပေါ်မှာဆန်စပန်းလုပ်ငန်းရှင်အတိုင်းဝိုင်းကကန့်ကွက်မှုတွေကိုမနစ်ကတည်းပို့ပြီးပြင်းပြင်းထန်ထန်လုပ်နေကြပါတယ်ဆက်လက်ပြီးတင်ပြကြင်တာကတော့ဥပဒေအပိုင်းမှာမြန်မာနိုင်ငံရဲ့လက်ရှိပို့ကုန်သွင်းကုန်ဥပဒေအရစပားတွေကိုကြိတ်ခွဲပြီးမှသာဆန်အဖြစ်ပြည်ပကိုတင်ပို့ခွင့်ရှိပါတယ်ဒီအတိုင်းပြည်ပကိုတင်ပို့ခွင့်ပြုမထားပါဘူးမြန်မာနိုင်ငံကစပားတွေကိုတရုတ်ဘက်ကဝယ်တဲ့နေရာမှာဒီဈေးကွက်ကနှစ်နိုင်ငံစလုံးဘက်မှာတရားမဝင်ပါဘူးမှောင်ခိုဖြစ်ပါတယ်ဆက်လက်ပြီးဆွေးနွေးတင်ပြလိုတာကစပားကိုဒီအတိုင်းပြည်ပကိုတင်ပို့ခွင့်ပြုတင်သလားမပြုတင်ဘူးလားဆိုတဲ့အပိုင်းပဲဖြစ်ပါတယ်ဒီနေရာမှာဆန်စပားလုပ်ငန်းအသင်းအဖွဲ့တွေကုန်တယ်တွေဘက်ကတင်ပြတဲ့ပြည်ပဆန်ဆက်လုပ်ငန်းတွေကိုထိခိုက်လို့လုပ်သားတွေရဲ့အလုပ်ကိုင်ခွင့်ရေးကိုထိခိုက်လို့ပြည်ပဆန်ဖူလုံမှုကိုထိခိုက်လို့ပြည်ပဆန်စပားဈေးတွေတက်လို့ဆိုတဲ့အကြောင်းပြချက်တွေကိုတင်ပြကြပါတယ်ဒီနေရာမှာဆန်စပားလုပ်ငန်းရှင်တွေဘက်ကတင်ပြတဲ့အကြောင်းပြချက်တွေဟာလက်တင်ခံနိုင်စရာရှိတယ်ဆိုတာမှန်ပါတယ်ဒါပေမဲ့တစ်ဖက်မှာတော့ဒီကိစ္စနဲ့ပတ်သက်ရင်တောင်သူတွေအတွက်တရားမျှတမှုဆိုတဲ့ရှုထောင့်ကနေလည်းမဖြစ်မနေထည့်သွင်းစဉ်းစားဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာတန်ပေါင်းများစွာသောတောင်သူလယ်သမားဒူကြီးရဲ့အကျိုးစီးပွားနဲ့လည်းဓာတ်ရိုက်တက်ဆိုင်နေပါသေးတယ်တောင်သူတွေအဖို့ကတော့ဘသူကပဲဝယ်သည်ဖြစ်စေသူတို့တွေပြင်ပင်ပန်းပန်းစိုက်ပျိုးထားတဲ့စပားကိုဈေးကောင်းပေးဝယ်ကြတာဆိုရင်ရောင်းချင်ကြတာသဘာဝပါပဲတောင်သူတွေဘက်ကလည်းဟိုးရင်နှစ်တွေကလေးကစပားကိုပြပတင်ပို့ခွင့်ပြုဖို့တောင်းဆိုနေခဲ့ကြတာပါဒါကြောင့်ဒီဆောင်မမှာပြောချင်တဲ့အဓိကတစ်ချက်ကစပားကိုပြပကိုတင်ပို့ရောင်းချခွင့်ပြုတင်သလားမပြုတင်ဘူးလားဆိုတဲ့မူဝါဒကိုဆုံးဖြတ်တဲ့နေရာမှာအစိုးရပိုင်းအနေနဲ့လုပ်ငန်းရှင်တွေဘက်ကတင်ပြတဲ့အချက်တွေအပြင်တောင်သူလယ်သမားတွေရဲ့အကျိုးစီးပွားဆိုတာကိုပါထည့်သွင်းစဉ်းစားဖို့လိုပါတယ်ဒီနေရာမှာဆွေးနွေးလို့တဲ့နောက်တစ်ချက်ကစပားတွေကိုတရုတ်ဘက်ကတင်ပို့တဲ့နေရာမှာတိုင်းပြည်အတွက်လည်းဘာအခွင့်ငွေကြေးမှမရဘူးဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်တဲ့အချက်ပါလက်ရှိအချိန်မှာစပားကိုပြပတင်ပို့နေတာကရောင်းသူကဝယ်သူဘက်မှာပါမှန်ကိုဖြစ်နေတဲ့အတွက်တိုင်းပြည်အတွက်အခွန်ငွေကြေးဆုံးရှုံးနေတာဖြစ်ပါတယ်တကယ်လို့သာတရားဝင်တင်ပို့ခွင့်ပြုလိုက်မယ်ဆိုရင်အခွန်အခဆုံးရှုံးစရာမရှိပါဘူးဒါကြောင့်အစိုးရပိုင်းအနေနဲ့စပားကိုပြည်ပကိုတင်ပို့ခွင့်ပြုတင်သလားမပြုတင်ဘူးလားဆိုတာကိုစိုက်ပျိုးတဲ့တောင်သူပြည်တွင်းကစားသုံးသူတိုင်းပြည်ရဲ့အနာဂတ်ကုန်သွယ်ရေးမူဝါဒနဲ့ဈေးကွက်အလားအလာစတဲ့အချက်တွေအပေါ်ပဲမူတည်ပြီးဆုံးဖြတ်ရမှာဖြစ်ပါတယ်ဒီနေရာမှာစပားကိုတင်ပို့ခွင့်မပြုဘူးဆိုရင်လည်းဘာကြောင့်မပြုနိုင်ဘူးဆိုတာကိုတောင်သူတွေကိုကြေကြေလည်လည်ရှင်းလင်းပြောကြဖို့လိုပါတယ်။ပြီးရင်ဆုံးဖြတ်ချက်အတိုင်းတိတိကျကျကန့်တွယ်ဖို့လိုပါတယ်။ဒီလိုမှမဟုတ်ဘဲစပားကိုတင်ပို့ခွင့်ပြုမယ်ဆိုရင်လည်းပြည်တွင်းဆန်ဖူလုံမှုကိုမထိခိုက်ရအောင် ပြည်တွင်းဆန်စင်းလုံးတွေထိုးမတက်ရအောင်အစီအမံတွေဆောင်ရွက်ဖို့လိုပါတယ်ဒါမှသာတောင်သူလည်းအကျိုးရှိမှာဖြစ်တယ်လို့ပြည်တွင်းစားသုံးသူတွေကိုလည်းများများဆဆမထိကိုက်မှာဖြစ်ပါတယ်ဒီလိုမှမဟုတ်ပဲလက်ရှိအတိုင်းတရားဝင်လဲပို့ခွင့်မပေးမှောင်ခိုးပို့နေတာတွေကိုလည်းပြက်ပြက်သားသားမကင်တွယ်တဲ့ပုံစံနဲ့ဆိုရင်တိုင်းပြည်လည်းအခွန်ငွေကြေးဆုံးရှုံးတယ်လို့တောင်သူတွေလည်းဟုတ်တိပတ်တိအကျိုးမရှိနိုင်ပါဘူးဒါအပြင်ပြည်တွင်းဈေးကွက်မှာဆန်စင်းတက်တဲ့ဒဏ်ကိုပြည်သူတွေခံစားရတာကပဲနောက်ဆုံးမှအဖက်တင်နေဆိုတဲ့အဖြစ်မျိုးနဲ့နှပန်းလုံးနေရာမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။